ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်။ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့UNESCO အဖွဲ့ကြီးရဲ့ကမ္ဘာရှိအောင်အမွေတင့်ဌာနညွှန်ကြားရင်မူလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ်။ယူကရိန်းရဲ့အရှေ့ဘက်ခြမ်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးတဲ့အခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရင်မူအဆိုမိုကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေနဲ့ညွှန်ကြားရင်မူချုပ်အဆိုမိုကသတိပေးပြောဆိုပါတယ်